မြန်မာနိုင်ငံရဲ့ပုံနှိပ်ထုတ်ဝေခွင့်ဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဒီလက်တလောမှာအမေရိကန်ပြည်ထောင်စုမှာမီဒီယာဥပဒေနဲ့ပတ်သက်ပြီးလာရောက်လေ့လာနေတဲ့မြန်မာနိုင်ငံသတင်းစာဆရာအသင်းဒူဥက္ကဋ္ဌဦးတီဟာစောနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ပြပေးချင်ပါတယ်ရှင်။မကြသေးခင်ရက်ပိုင်းကပြန်ကြားရေးဝန်ကြီးဌာနကရေးဆွဲထုတ်ပြန်လိုက်တဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းကိုမြန်မာစာနယ်ဇင်းကောင်စီအနေနဲ့လက်မခံနိုင်တဲ့အကြောင်းတမရစီကိုရောဒီပြန်ကြားရေးဝန်ကြီးဌာနနဲ့လွှတ်တော်နေရက်ကသက်ဆိုင်ရာကော်မတီတွေစီကိုစာပို့အကြောင်းကြားထားတယ်လို့စာနယ်ဇင်းကောင်စီအဖွဲ့ဝင်တဦးလက်ဖြင့်နောက်မြန်မာနိုင်ငံသတင်းစာဆရာအသင်းဒူဥက္ကဋ္ဌဦးတီဟာစောကပြောပါတယ်။ဘာကြောင့်ခုလိုလက်မခံနိုင်ရတာပါလဲ။ဒီဥပဒေမူကြမ်းနဲ့ပတ်သက်လို့စာနယ်ဇင်းသမားတွေအတော်များများကဘလို့စိုးရင်ချက်တွေနဲ့ကန့်ကွက်နေကြတာပါလဲ။ဦးတီဟာစောကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါဗျ။
ကျွန်တော်တို့ကလည်းအဲ့ဒီဥပဒေကြီး1962ခုနှစ်ကိုလည်းသူ့ရဲ့နှစ်သားအဖြစ်တော့မကွာဘူးလို့ပဲထင်တယ်။ဘာဖြစ်လဲဆိုတော့အဓိကချက်က1962ခုနှစ်အဲ့ဒီပုံလေးထုတ်ဝေဥပဒေမှာလည်းသူကအဲ့ဒီဖြတ်ပုံတင်တာလည်း license တော့နော်။အဲ့ဒါကိုဘဟုဝါချုပ်ကန်လည်းအဲ့ဒီတော့ကြည်ရေးဝင်နေကြတာဟုတ်လား။နောက်ကျပြန်ကြားရေးပြောင်းလဲအမေပေါ်နေတဲ့ထုတ်ဝေတွေအလုံးအမှတ်ပုံတင်ရမယ်။အဲ့မဟုတ်ရင်တရှိနေတဲ့ lecture တော့သက်ရောက်ပါတယ်။အဲ့ဒီဟာရဲ့ခုဥတွေမှာအဲ့ဒီတိစ္ဆာမှာလုံအောင်ကိုတက်တက်လုပ်နေတာတူနေတယ်။တူနေပြီးတော့ကျွန်တော်တို့ဒီ media တွေမှာဆိုရင်ကအဲ့ဒီ62ခုနှစ်ဥတွေတုန်းကလည်းဆက်ဆက်ဆက်တိစ္ဆာမပါဘူး။မပါရင်လည်း62ခုနှစ်ဥတွေအခြေခံပြီးတော့နောက်တူလာတဲ့ညီဥတွေစီညချစ်တဲ့မိစီမှာဆက်ဆက်ပါပါတယ်။ဆိုတော့62ခုနှစ်ဥတွေနဲ့အရန်တူတဲ့ဥတွေတို့တက်ထမယ်ဆိုလို့ရှိရင်စီရင်မှာဆက်ဆက်ဝင်တင်ပေါ်လာမယ်ဆိုရင်ဆိုရင်မူလို့ရှိတယ်ပေါ့အဲ့ဒါကြောင့်မို့ကန့်ကွက်နေကြလို့ထင်ပါတယ
်ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းအပါအဝင်သတင်းမီဒီယာဆိုင်ရာဥပဒေမူကြမ်းတရက်ကိုတမရယုံအမိန့်နဲ့ဖွဲ့စည်းထားတဲ့မြန်မာစာနယ်ဇင်းကောင်စီကသတင်းမီဒီယာလောကကပုံကိုယ်တွေရဲ့အကြံဉာဏ်တွေနဲ့ရေးဆွဲနေတာဖြစ်ပါတယ်ဒါပေမဲ့အခုထွက်ပေါ်လာတဲ့ပြန်ကြားရေးဌာနကမူကြမ်းကတော့သူတို့ရေးဆွဲနေတဲ့မူကြမ်းနဲ့မဆိုင်ပဲတတ်တတ်ထွက်ပေါ်လာတဲ့မူကြမ်းတရက်ဖြစ်တယ်လို့ဥတီဟာစောကရှင်းပြပါတယ်အခုထွက်ပေါ်လာတဲ့မူကြမ်းပေါ်မှာသတင်းသမားအတော်များများကတော့လက်မခံနိုင်သလိုစာနယ်ဇင်းကောင်စီအနေနဲ့လည်းဒီတမရအပြင်ပြန်ကြားရေးဌာနနဲ့ဒီလွှတ်တော်နှစ်ရက်စလုံးကသက်ဆိုင်ရာကော်မတီတွေထံကိုစာရေးအကြောင်းကြားထားတယ်လို့ဦးတီဟာစောကပြောပြပါဗျ။
ကျွန်တော်ပြီးတော့ပေါ့နော်။အဲဒီပုံလေးထုတ်ဝေပြီးတဲ့မှာတချို့လူတွေကအဲကျွန်တော်တို့ press conference ရေးနေတာမကြိုက်ဘူးသူတို့ရေးမယ်လို့ပြောတယ်အကောင်နဲ့ကျွန်တော်ကြားဘူးတယ်။ဟောအဲဒီလူတချို့ကသူတို့ကသူတို့ဥပဒေကြောင့်လည်းနေရာဆိုင်ရေးပြီးတော့ဉာဏ်စာတော့တင်တော့ကြောကြီးစားတယ်အဲတကယ်ဝင်ထလာဘူးလှုပ်ရှားတဲ့ပုံစံကလည်းသူလက်ခံလည်းမဟုတ်သေးတော့နော်တော်တော်တကယ်မှာအချမ်းချမ်းလေးတောင်းပါဆိုတော့တကယ်တောင်းလိုက်တာမှာသူကကန့်ကွက်တာလေးတော်တော်များလာတယ်ဆိုလို့ရှိရင်သူလည်းကြာဆန်းမလို့ထင်တယ်အခုကကျွန်တော် press conference ကခုထွက်လာတဲ့ဘုန်းနဲ့ထုတ်ပြီးဥပဒေကြမ်းပေါ့နော်အဲ့ဒီဟာကိုမနှက်တဲ့ကြောင်းကိုကျွန်တော်လက်မခံတဲ့ကြောင်းကိုသမနာစီရဆပုတ်ထားတယ်ဒါကိုတကယ်ဝင်ဆောင်ဆပုတ်ထားတယ်သူတို့မှာဆက်လို့အလုပ်တော့ပေါ့နော်ညဦးသားပြီလို့အမှရှိကွန်ပီလေးကိုလည်းသာမို့ဆိုင်တော့လက်မခံနိုင်ကြအောင်ပေါ့နော်ဘာကြောင့်လဲလက်မခံနိုင်ရစ
သတင်းစာနယ်ဇင်းသမားအများစုကန့်ကွက်နေတဲ့ဒီဥပဒေမူကြမ်းကိုလွှတ်တော်မှာတင်သွင်းဆွေးနွေးပြီးတော့ဒီလွှတ်တော်ကအတည်ပြုတယ်ဆိုရင်တော့ဒီဥပဒေမူကြမ်းဟာအသက်ဝင်လာမှာဖြစ်ပါတယ်ဒါပေမဲ့ဥတီဟာစောကတော့ဒီကိစ္စကိုလွှတ်တော်ကလည်းကန့်ကွက်လိမ့်မယ်လို့ယူဆတဲ့အကြောင်းပြောပါတယ
်ခမန်းလာတော့သူလွှတ်တော်တင်ခဲ့တယ်ဆိုလို့ရှိရင်လွှတ်တော်မှာတော့အဲ့ဒီကိစ္စကတော်ကြီးကိုညှင်းကုန်ကန့်ကွက်ကြလိမ့်မယ်လို့ထင်တယ်လက်ခံဖို့လည်းလက်မခံဖို့ဆိုလက်မခံမှာပုံများလို့ထင်တယ်ကျွန်တော်တို့ရည်နယ်တော့မပြီးသေးဘူးပြီးသေးတယ်ဆိုကျွန်တော်တို့ရည်နယ်ကသိပြောရင်ပုံနှိပ်ထုတ်ပြီးကိစ္စလည်းပါတယ်သူတို့လည်းလက်ခွဲရှိအောင်ဒီဘက်ကလည်းတရေသမားလည်းလောက်လောက်ချင်တရေသမားကကျွန်တော်တို့ပြစ်မိတယ်တခွေတာမဟုတ်ဘူးတော့ကစတရေသမား online လေးလာပြီးအားလုံးရဲ့ခွင့်ရည်ကာဝယ်ဖို့ဆက်လုပ်ပါတယ်ဒါမဲ့ကျွန်တော်ပုံနှိပ်ထုတ်သူနဲ့ပတ်သက်လို့ရှိရင်ပုံနှိပ်ထုတ်ရဲဆိုတော့အာသိပြောတော့ကျွန်တော်တို့တရေသမားကိုပါလည်းရေးချင်တယ်ဒီလိုရတယ်ပုံနှိပ်ထုတ်ကိုအရေးကြီးတာမျိုးမလုပ်ဖြစ်ခြင်းဘုန်းလည်းပြောကျွန်တော်တို့ဥပဒေမှာအဲ့ပုံစံဖြစ်အောင်ကျွန်တော်ရေးဖို့ကြိုးစားရတယ်ဒါမဲ့တစ်ဖက်ကလည်းဘလို့စကူရလည်းမသိဘူးပုံနှိပ်ထုတ်သူချုပ်ကန်တားမယ်ဆိုတော့ထောက်လာပါတယ်အဲ့ချက်ကလည်းပုံစံတော့တော်တော်များတော့လက်ခံလည်းမသိဘူးဖတ်တော့လည်းလက်ခံမလို့မထင်ပါဘူ
းမြန်မာနိုင်ငံသတင်းစာဆရာအသင်းဒူဥက္ကဋ္ဌဦးတီဟာစောပြောပြသွားတာပါပြီးခဲ့တဲ့ပုံတစ်ခုနေ့ဒီဖေဖော်ဝါရီလ28ရက်နေ့ကပြန်ကြားရေးဝန်ကြီးဌာနကရေးဆွဲထုတ်ပြန်လိုက်တဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေမူကြမ်းထဲမှာမြန်မာစစ်တပ်ဦးဆောင်ရေးဆွဲခဲ့တဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ဖို့ခြေခံဥပဒေကိုဝေဖန်ထောက်ပြတာဒါမှမဟုတ်သတင်းရေးသားတာအပါအဝင်အကြောင်းအရာအတော်များများကိုတင်ပြခွင့်ကတ်သက်ထားသလိုအစိုးရထံမှသက်ဆိုင်ရာလုပ်ငန်းအတိမတ်ပြုလက်မှတ်မရှိဘဲနဲ့ထုတ်ဝေခဲ့မယ်ဆိုရင်လေထောက်နှံ6လပြစ်ဒဏ်ချမှတ်ခံရမယ်လို့ဖော်ပြထားတာပါဒါကြောင့်ဒီဥပဒေဟာမြန်မာနိုင်ငံအတွက်နောက်ပြန်ဆွဲတဲ့ဥပဒေတရဖြစ်တယ်လို့သတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေကိုအကာအကွယ်ပေးနေတဲ့ CPJ အဖွဲ့ကလည်းဝေဖန်ထောက်ပြထားသလိုမြန်မာသတင်းသမားအများစုကလည်းဒီဥပဒေမူကြမ်းကိုကန့်ကွက်နေကြတာဖြစ်ပါတယ်ရှင်